မြန်မာနိုင်ငံအနောက်ဖက်ရခိုင်ပြည်နယ်ထဲမှာဖြစ်ခဲ့တဲ့အကြမ်းဖက်စုပုံမှုတွေကိုအစိုးရအနေနဲ့အချိန်မီတားဆီးခွင့်ရှိပါရဲ့နဲ့တားဆီးဖြေရှင်းပေးနိုင်ခဲ့တာမျိုးမရှိဘူးလို့ Human Rights Watch ခေါ်တဲ့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကဘင်္ဂောက်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ပြောလိုက်ပါတယ်ဒါပေမဲ့အခုချိန်ဟာမြန်မာနိုင်ငံတည်းအပြောင်းအလဲတွေဖော်ဆောင်နေတဲ့ကာလဖြစ်တာကြောင့်ခုလိုဒီကရုံးတွေကိုအစိုးရအနေနဲ့သတိထားကင်တွယ်ဖြေရှင်းတာဖြစ်နိုင်တယ်လို့စစ်တွေမြို့ကိုစားပြုအမျိုးသားလွှတ်တော်မှဒေါက်တာအေးမောင်ကပြောပါတယ်အပြည့်စုံကတော့ဒီခန်းနာကိုကိုယ်တိုင်သတင်းသွားယူထားတဲ့ကိုစော်ဝင်းလှိုင်ကတင်ပြမှာပါရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်အတွင်းဇွန်လတုန်းကဖြစ်ခဲ့တဲ့စူပူတောင်းကျမှုတွေနဲ့ဆိုင်တဲ့အစီရင်ခံစာ The government could have stopped this sectarian violence andensuing abuses in Burma's Arakan state ဆိုတဲ့ခေါင်းစဉ်နဲ့အစီရင်ခံစာထုတ်ပြန်ပြီးတော့သတင်းစာရှင်းလင်းပွဲတစ်ခုဘန်ကောက်မြို့နိုင်ငံသားသတင်းတောက်များအသင်းမှာ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကဗိုလ်ထုနေ့ကကျင်းပခဲ့တာပါ။မောင်နှမမြို့မှာဒီကိုင်းနေစိုးစိုးဝါးဝါးဖြစ်မလာခင်မှာအဲ့ဒီလိုဖြစ်လာနိုင်ခြေရှိတဲ့ရှေ့ပြေးလက္ခဏာတွေထွက်ပေါ်ခဲ့ပေမဲ့အာဏာပိုင်တွေဘက်ကကြိုတင်ပြင်ဆင်မှုပြုလုပ်ခြင်းမရှိခဲ့သလိုအခြေအနေတွေစိုးဝါးလာတဲ့အချိန်ထိအစပိုင်းမှာဒီပြဿနာကိုပြေလည်အောင်ကင်တွယ်ဖြေရှင်းမှုမရှိခဲ့ဘူးဆိုပြီး HRW လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှရေးရာလက်ထောက်တာဝန်ခံ Phil Robertson ကပြောပါတယ
် People from both the Rakhine and the Rohingya communities repeatedly told Human Rights Watch that in the early days of the violence
သူပြောတာကတော့ရခိုင်လူမျိုးတွေဘက်ကရော Rohingya တွေဘက်ကပါလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကိုအကြိမ်ကြိမ်ပြောပြခဲ့ကြတာကတော့အစောပိုင်းမှာအစိုးရအနေနဲ့နှစ်ဖက်စလုံးကိုကာကွယ်စောင့်ရှောက်မှုမပေးနိုင်ခဲ့ဘူးဆိုတာပါပဲတဲ့တကယ်တော့အစိုးရအနေနဲ့ဒီကိစ္စကိုအချိန်မီဟန်တားခွင့်ရှိခဲ့ပါတယ်လို့သူတို့အင်တာဗျူးခွင့်ရခဲ့သူရခိုင်နဲ့ရိုဟင်ဂျာနှစ်ဖက်စလုံးကပြောပါတယ်လို့ဖီလ်ရောဘတ်ဆင်ကပြောသွားတာပါ RNDP ရခိုင်မျိုးသားတွတ်တဲရေးပါတီကစစ်တွေမျိုးကိုစားပြုအမျိုးသားလွတ်တော်အမဒေါက်တာအေးမောင်ကတော့အခုချိန်ဟာဒီမိုကရေစီအသွင်ပြောင်းကာလမှုအစိုးရအနေနဲ့သတိထားကင်တွယ်နေတဲ့အပေါ်အထင်မြင်လွဲမှားယူဆတာမျိုးဖြစ်နိုင်တယ်လို့သုံးသပ်ပါတယ်
မနာကတော့ဖြစ်ဘူးဗျာပြည်ပအင်အားစုတို့ကများချိုးတင်ဖန်တီးသလားဆိုတာကိုမှန်းတယ်တော့ဟိုအတွင်းပြင်ချိတ်ဆက်ပြီးဟိုဖောက်ခွေးတွေပေါ့ဗျာတော့ဆက်စုကြီးခီးစင်နဲ့တွေ့တာပေါ့ဆိုတော့အဲ့ဒါလေးတခုကိုမှန်းတယ်နောက်ချိတ်ဆက်ဆက်ကစိုးရအချက်ဆက်ဟာခိုင်နဲ့ဒီဘန်ဂလီကိုချိန်ကြီးကိုစိုးစားခဲ့တာရှိတယ်ဒါပေမဲ့အဲ့ဒါကိုလည်းကျွန်တော်တို့ကတန်တရားဝင်ခဲ့တယ်ဒါပေမဲ့လို့အခုစိုးရကဒီမိုကရေစီဘက်ကိုစိုးရကြောင်းကာကလေးမှာတော့ဒါမျိုးဖြစ်ဖို့အတွက်စိုးရကစိုးစားမှာမဟုတ်ဘူးတော့အဲ့ဒီကြားထဲမှာခုနလိုလေစင်းစင်းစားစားနဲ့ကြိုက်တွေ့ကြတာလေးတွေလေးတွေ့ပါတယ်သူတို့မှားမှလည်းကြောက်တယ်လွန်ကျူးသွားမှလည်းကြောက်တယ်ခုနလိုဒီမိုကရေစီရဲ့ဖွင့်ပေးထားတဲ့သဘောလေးဖြစ်တယ်ဆိုတော့ထိမ့်သိမ့်တဲ့အပိုင်းကလေခုနလိုကျွန်တော်တို့မြင်တာကလေစင်းစင်းချင်းချင်းလေးထိမ့်သိမ့်နေကြလုံသိမ့်မလုံသိမ့်မလေးချိန်စားပြီးကမှသူတို့ထိမ့်ချင်းအဲ့ဒီဟာလေးမှာနည်းနည်းလေးတော့တစ်ပတ်ကကြင်လည်းပဲဟိုအချိန်ကာလတစ်ခုကိုထားပေးတယ်လို့လေတချို့ကတော့ယူဆမယ်
အခုလိုဖြစ်ဖို့အတွက်အခြေခံအကြောင်းတွေအများကြီးရှိခဲ့တဲ့အတွက်ရုတ်တရက်အပေါ်ယံကိုကြည့်ပြီးတစ်ဖက်သားပြောဆိုတာမျိုးမလုပ်သင့်ဘူးလို့လည်းဒေါက်တာအေးမောင်ကပြောပါတယ်ရခိုင်ပြည်နယ်အတွင်းကလက်ရှိပဂရိအခြေအနေအမှန်ကိုသိနိုင်ဖို့အတွက်အစိုးရအနေနဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံလို့နိုင်ငံတကာအဖွဲ့အစည်းတွေကိုဝင်ရောက်ခွင့်ပြုတင်တာရိုဟင်ဂျာတွေကိုလည်းလွတ်လပ်စွာသွားလာခွင့်ပြုတင်တာနဲ့1982ခုနှစ်နိုင်ငံသားစီစီရေးဥပဒေကိုအမြန်ဆုံးပြင်ဆင်ရေးဆွဲတင်တယ်လို့ HRW ကပြောပါတယ်မြန်မာအစိုးရအနေနဲ့လှုပ်ဆောင်တဲ့အချက်တွေကို HRW ကထောက်ပြပြောဆိုသွားတဲ့နေ့တူပဲဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လှုပ်ဆောင်တဲ့လို့သူတို့ထင်တဲ့အချက်တချို့ကိုလည်း Phil Robertson ကပြောပါတယ
် To the government of Bangladesh we urge them to immediately open the border to allow asylum seekers into Bangladesh and to provide them with at least temporary
ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လည်းမြန်မာနိုင်ငံကထွက်ပြေးပြီးနိုင်ငံရေးခုံလုံးဝင်လာလျှောက်ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်ပေါင်းထုတ်တာမျိုးမလုပ်ဘဲချက်ချင်းတကားဖွင့်လက်ခံထားတင်ပါတယ်တဲ့နောက်သူတို့ကိုယာယီနေထိုင်ခွင့်ပေးတာမျိုးအထူးသဖြင့်တော့လူသားချင်းစာနာထောက်ထားတဲ့အဖွဲ့အစည်းတွေနဲ့တွဲခွင့်ပေးတာမျိုးလုပ်တင်ပါတယ်လို့နယူးယောက်ခြေဆိုင်လူခွင့်ရေးလှစ်လာစောင့်ကြည့်အဖွဲ့ကအာရှရေးရာလက်ထောက်တာဝန်ခံ Phil Robertson ကပြောတော့တာပါ HRW ကထောက်ပြခဲ့သလိုမျိုး UNHCR အဖွဲ့ကကိုယ်စားလှယ်တွေရောက်မလာပေမဲ့လည်းရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုသတင်းတစ်ပတ်ကြာကိုယ်တိုင်လှစ်လာဆန်းစစ်ဖို့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Thomas O'Hare Quintana တနင်္လာနေ့ကစပြီးတော့မြန်မာနိုင်ငံကိုရောက်ရှိနေပြီဖြစ်ပါတယ်မစ္စတာကင်တနာဟာသူရောက်ပြီးနောက်တနေ့အင်ကာနဲ့ဗုဒ္ဓဟူးနေ့တွေမှာရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုတွားရောက်လေ့လာခဲ့တာပါမစ္စတာကင်တနာမြန်မာနိုင်ငံကိုရောက်တဲ့နေ့မှာပဲမြန်မာအစိုးရကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပြီးရခိုင်ပြည်မှာဖြစ်ပျက်ခဲ့တဲ့အထိကရုံအတွင်းလူပေါင်း89ဦးသေဆုံးခဲ့တယ်လို့ဇူလိုင်လ30ရက်နေ့မှာတရားဝင်စီးရင်ထုတ်ပြန်ခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဥခင်ကြီးကလည်းရိုဟင်ဂျာဆိုတာဟာမြန်မာလူမျိုးမဟုတ်ဘူးနောက်ပိုင်းဒါနဲ့ပတ်သက်ပြီးတော့ရှင်းလင်းပွဲတည်ဆံလုပ်သွားမယ်လို့သတင်းစာရှင်းလင်းပွဲကိုတက်ရောက်လာကြတဲ့သတင်းတောက်တင်နဲ့နိုင်ငံတကာကကိုယ်စားလှယ်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ